ောက်မှာတော့နိုင်ငံတကာမှာတွေ့ကြုံရတဲ့မြင်ကွင်းတစ်ခုကနေစပြီးတော့မိတ်ဆက်ပေးကြပါတယ်။ဘတ်စကားတစည်းပေါ်ကိုเจ้าသူလေးတယောက်တက်လာတာပါ။သူကတော့ဆယ်ကျော်သက်အရွယ်เจ้าသူလေးပေါ့။သူဝတ်ထားတာကတော့เจ้าဝတ်စုံမဟုတ်တော့ပါဘူး။ဒါပေမဲ့သူ့ကိုเจ้าသူမှန်းတော့အားလုံးကသိပြီးသားပါ။သူကရဲဝတ်စုံဝတ်ပြီးတော့ကားပေါ်ကိုတက်လာတာပါ။သူတက်လာတာကိုမြင်တာနဲ့ဘတ်စကားပေါ်မှာရှိတဲ့လူကြီးတွေကဝိုင်းပြီးတော့မတ်တက်ရပြီးတော့သူ့ကိုအလေးပြုကြပါတယ်။ဟာရဲမေကြီးပါလား။ဘယ်တင်နှန်းကနေပြီးတော့တက်တာလဲဘယ်ကိုသွားမှလဲအစသဖြင့်မေးပါတယ်အဲ့ဒီကျောင်းသူကလည်းသူ့ကိုအလေးပြုတဲ့လူကြီးတွေအားလုံးကိုကြာကြာနာနာအလေးပြန်ပြုပြီးတော့သူဒီနေ့သင်္ကားစာအသစ်တွေသင်ခဲ့ရတယ်ဆိုတာကိုရှင်းရှင်းဝေပြောပါတယ်ဒါနဲ့အားလုံးကလည်းကဲပြောပြပါအောင်နားထောင်နေနေတာနဲ့အတော်ပဲဘာတွေဒီနေ့သင်ခဲ့ရတုံးဆိုတာကိုမေးတဲ့အခါမှာအဲ့ဒီခလီမကအရင်သင်္ကားစာတွေကိုအချို့အတွက်ပြောပြသလိုပေါ့လေအမှုကိုဘလို့လိုက်ရတယ်အစသဖြင့်လာရောက်တန်ကြားသူတွေစီကဘလို့မှတ်ချက်တွေစစ်ချက်တွေယူရတယ်ဆိုတာကိုပြောပြပြီးဒီနေ့တော့တိတ်စိတ်ဝင်စားတဲ့အကောင်းတာကိုသူလုတ်ခဲ့ရတယ်လို့အာဘာရီကပြောပါတယ်အဲ့ဒါကဘာလဲဆိုတော့လူစိုးဖမ်းရတာကိုသူကပြောတာပါအဲ့တော့ဘတ်စကားဝော်ကလူတွေကလည်းသဘောကျပြီးတော့တို့ကို꽌တယ်လက်တွေ့ပြပါလားတဲ့သမီးတကယ်လူစိုးတယောက်ကိုဘလို့ဖမ်းမလဲလူစိုးကဝဝကြီးထွားထွားကြမ်းကြမ်းကြီးဆိုရင်သမီးဘလို့လုံးမလဲဆိုတော့အဲ့ဒီကလေးကလုံးဝမကြောက်ဘူးတဲ့သူတဲ့ဖမ်းတတ်နေပြီတဲ့ဘလို့ချုပ်ပြရမယ်ဆိုတော့ तू သိတယ်တဲ့အဲ့ဒါတဲ့ဘတ်စကားပေါ်မှာပါတဲ့ဗလာတောင်းတောင်းတယောက်ကိုအားလုံးကဝိုင်းပြီးတော့ကဲ तू ကလူဆိုးကြီးဆိုပါတော့သူ့ကိုဘလို့ရင်ဆိုင်မလဲဆိုတာလုတ်ပါအောင်ဆိုပြီးတော့ရေကာမောကအဲနမူနာပြခိုင်းပါတော့တယ်ခုနကဗလာကောင်းကောင်းတဲ့လူကလည်းဒီကလေးရဲ့အစွမ်းပြဖို့ तू သေယုတ်ဆောင်ပေးပါမယ်ဆိုပြီးတော့မှတ်တက်ရပါတယ်ဘတ်စကားပေါ်မှာတင်အားလုံးကဒရိုင်ဘာကလွဲလို့ပေါ့လေလက်ကြည့်လို့မရလို့သာကြည်ကြည်နက်နက်နဲ့ဒီကလေးတယောက်ရဲ့အစွမ်းရင်ပြမယ်ဆိုတာကိုစောင့်ကြည့်ကြတာပါအဲ့တော့ကလေးကလူစိုးကိုပြောတယ်။သမီးလက်နှစ်ဖက်ကိုကင်လိုက်လို့ပြောပါတယ်။လူစိုးကကလေးရဲ့လက်နှစ်ဖက်ကိုချုပ်ကင်ပါတယ်။အဲ့ဒီမှာကလေးကခြေထောက်တစ်ဖက်ကိုရှေ့တိုးပြီးတော့ကိုယ်ကိုလှည့်ပြီးတော့သူ့ဂျိုင်းညာနဲ့အဲ့ဒီလူစိုးလှုပ်တဲ့သူရဲ့လက်နှစ်ဖက်ကိုရအောင်ညှက်လိုက်ပြီးတော့အောက်ကခြေထောက်ကိုလဲချလိုက်ပါတယ်။ပြီးတဲ့အခါကျတော့လဲကျသွားတဲ့အပေါ်မှာမှောက်ရက်ဖြစ်နေတဲ့အချိန်မှာသူကလက်ကိုနောက်ပြန်ယူပြီးတော့လက်ထိတ်ခတ်တဲ့ပုံစံကိုလှုပ်ပြလိုက်ပါတယ်။အဲ့တော့အောက်ကလူစိုးကြီးအဖြစ်သေယုဆောင်တဲ့ဗလာကြီးကလည်းနာလာကြီးရဲ့ကျင်လာကြီးရဲ့ဆိုပြီးတော့အော်ကားဝော်လူတွေကလည်းတခဲနဲ့ဩပါပေးပေါ့ဗျာအဲ့ဒီမှာတင်ဒီမြင်ကွင်းကိုဟိုမြင်ရတဲ့နိုင်ငံခြားကီးသွားတွေကနေပြီးတော့အော်သူတို့စီမှာဒီအထက်တန်းကျောင်းတက်တဲ့သူတွေဟာပြင်ပတင်နန်းတွေကိုအခုလိုပဲတက်ရသလားလို့မေးတဲ့အခါမှာပြန်ပြီးတော့ရှင်းပြကြပါတယ်ဘာလဲဆိုတော့ရဲတဲ့ကိုဝင်ပြီးတော့လို့အားပေးတဲ့သဘောပါပဲစေရနာဝန်ထမ်းနဲ့ဝင်ပြီးတော့တင်ကြတယ်တတ်နိုင်သမျှအဲ့ဒီရဲ့အလုပ်တွေကိုကူပြီးတော့လုပ်ပေးကြတယ်အဲ့ဒီအလုပ်တွေကိုနားလည်အောင်တစ်ချိန်မှာဟိုဒီအလုပ်တွေကိုတမွေးဝမ်းကြောင်းအလုပ်အနေနဲ့ဝင်ကြမယ်ဆိုရင်ပို့ပြီးတော့လွယ်ကူအောင်မဟုတ်ရင်လည်းတသက်တာလုံးမှလို့တဲ့အခါတိုင်းသုံးနိုင်အောင်လို့အဲ့ဒီမှာဒါအကြောင်းတွေကနေပြီးတော့လှုပ်ပြီးတော့တင်နှန်းတွေကိုစေလွှတ်တာကြတာကိုဒီလိုပါပဲမော်တော်ယာဉ်ကိုထိန်းရတဲ့အလုပ်မိသားတွေစတဲ့အလုတ်ကယ်ဆယ်ရေးပေါင်းစုံမှာနောက်ဆုံးပြကျွန်တော်တို့လမ်းနေပိတ်နေတဲ့အပေါ်မှာတမျိုးလုံးကိုခြုံကြည့်နိုင်တဲ့ CCTV ရှိတဲ့နေရာပေါ့အဲ့ဒီကနေ control center ခေါ်တဲ့ထိန်းချုပ်ရေး unit တွေမှာဝင်ပြီးတော့ကလေးတွေကားတွေကိုရှင်းပြတာကအစကွန်ပျူတာနဲ့ဝင်ကင်တွေတာကအစတက်တက်ကြွကြွလုပ်နေကြတာကိုတွေ့ရပါတယ်အဲ့တော့တစ်ဆက်တည်းမှာပေါ့လေကျွန်တော်အတွေ့ထဲမှာဝင်မိတာကလွန်ခဲ့တဲ့ရက်ပိုင်းကျွန်တော်တို့စီမှာတဘာဝဘေးအန္တရာယ်တွေရေကြီးလို့မြေပြိုလို့ရင်ဆိုင်ကြရတဲ့အခါမှာတခဲနဲ့ထွက်လာကြတဲ့လူငယ်တွေအင်မတားမှလည်းအရေးအတွက်များပါတယ်အဲ့တော့ကားတွေနဲ့အများစုလာကြပြီးတော့ကိုယ်သက်ဆိုင်ရာအပွဲစည်းနံပါတ်ကိုနှစ်ဖူးစည်းမှတက်ပြီးလာကြတာအစားအသောက်တွေယူလာပြီးတော့ပေးကြကမ်းကြဖို့ကြိုးစားကြတာပေါ့ဒါပြန်တကယ်တကယ်ဖြစ်လာတဲ့နေ့ဖြစ်နေတဲ့အချိန်မှာတကယ်သက်စွန့်ဆံပြားဝင်ပြီးတော့ကုကြကယ်ကြခြင်းရဲ့သားနဲ့သူတို့တွေဟာချိန်မကင်မိလက်မကင်မိဖြစ်ရတာလေဘယ်လိုဝင်ပြီးတော့ကူကကယ်ရမယ်ဆိုတာကိုစနစ်ကျတဲ့စီမံခန့်ခွဲမှုတစ်ခုလည်းမရှိတဲ့အခါမှာအဲ့ဒီလူငယ်တွေဟာသူတို့ရက်ကြည့်ငေးမောရင်းဒုတိမဟုတ်သူတို့အချင်းချင်းပဲပိတ်ဆို့နေရင်တကယ်လုပ်ငန်းမှာတာဝန်ရှိတဲ့ဌာနဆိုင်ရာတွေလာတဲ့အခါမှာတော့အခက်အခဲရှိရတာကိုတွေ့ရပါတယ်အဲ့တော့ကဘာကြီးမှာတော့ဒီလိုကူညီခြင်းနဲ့အများအတွေ့လှုပ်ခြင်းတဲ့သူတွေကိုစနစ်ကျတဲ့သင်တန်းတွေအထူးသဖြင့်တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးတွေကိုစနစ်ကျတဲ့သင်တန်းတွေပေးထားပြီးတော့အရေးကြောင်းပေါ်လို့ဝီစီမှုတ်လိုက်တာနဲ့တပ်ဖွဲ့ကရောက်လာပြီးစနစ်ကျတဲ့ကယ်တင်မှုတွေ လုံနိုင်နေကြပါပြီကျွန်တော်တို့စီမှာလူငယ်တွေရဲ့စိတ်မှာတော့တကယ်ပူးပေါင်းဆောင်ရွက်ခြင်းစိတ်တွေရှိပါတယ်ကျွန်တော်တို့လူကြီးတွေသက်ဆိုင်ရာတွေအားလုံးကဒီလူငယ်တွေကိုဘယ်တော့မဆိုအားကိုးယုံကြည်ရတဲ့တပ်ဖွဲ့များဖြစ်အောင်ဘယ်လိုကြိုတင်ပြီးတော့ပြင်ဆင်နိုင်မှမလဲအရက်ဖက်လူအဖွဲ့အစည်းတွေနဲ့ဌာနဆိုင်ရာတွေပူးပေါင်းပြီးတော့ဒီလူငယ်တွေကိုစနစ်ကျတဲ့လေ့ကျင့်မှုနဲ့အမြဲတမ်းအစဉ်သင့်ဖြစ်နေအောင်လုပ်ပေးနိုင်ရင်ဖြင့်တော်မှာပဲလို့တွေးမိကြပါခင်ဗျာ